ကိုင်းနိုင်သွင်းကဒီဖြစ်စဉ်တွေဟာဇူလိုင်လ23ရက်နေ့ကဖြစ်ပွားခဲ့တာပါ။ဝမ်တိုမြို့နယ်မှာအဓိကဖြစ်ပွားခဲ့တာကတော့ဂျိုးတောင်ကျွတ်အုပ်စုအတွင်းမှာဖြစ်ပွားခဲ့တာလို့ဒေသခံရှင်းသားသူကပြောပါဗျ။
23ရက်နေ့ကိုဒီကြောင်းလာဝင်နေတာ။သူကဝမ်တိုမြို့နယ်ဖြစ်တဲ့အင်းမရွာ၊အလဲကျုံရွာ၊သုံးကြီးရွာ၊ညောင်ကြီးရွာအဲ့ကိုအရင်စဝင်လာတယ်ဗျ။ဝင်ပြီးတော့စကဏီဆွဲရွာမှာစိုက်ပွဲအသေးစားဖြစ်တယ်ဗျ။ဒီလိုတူဦးနဲ့ပကပတူအတက်ခံတယ်ဗျ။ကျောင်းဝင်လာပြီသူအတန်ကြာတော့အကြီးကြီးရရပါလိမ့်ကြည့်ရရအလုံးပေါင်းဆိုရင်314လောက်ရှိရတယ်လူတွေနဲ့ဆိုရင်တော့5000ဆိုတော့ရှိနေတယ်ကြီးကြီးရရကြီးရတယ်တော်တယ်ကြီးကြီးရတယ်ကသာမန်ရိခါတွေပါတော့ယူသွားတော့ဗ
ျထွက်ပြေးကြတဲ့ရွာတွေဟာဂျိုးတောင်ဈေးသက်ကျူတော်အင်ပင်ပန်းညိုစကန်နီရွာသာစေကင်းကုန်မကြီးကုန်စတဲ့ရွာတွေပါဝင်ပါတယ်ဝန်သူအကာအကွယ်အဖွဲ့တွေရဲ့လူမှုကွန်ရက်ဆံမျက်နှာမှာတော့73ရက်နေ့ကဂျိုးတောင်ကျွော်အုပ်စုကပြည်သူ400ကျော်တင်းရှောင်နေကြရကြောင်းဇူလိုင်လ14ရက်နေ့မနက်မှာစစ်ကြောင်းကထွက်ခွာသွားပေမဲ့ဒေသခံတွေဟာနေရက်မပြောင်းရဲသေးကြောင်းဖော်ပြထားပါဗျ။73ရက်နေ့မနက်ပိုင်းမှာအင်းတော်မျိုးနဲ့မဲဆာရွာမှာရောက်ရှိနေတဲ့စစ်ကောင်စီစစ်ကြောင်းဟာအလဲစိတ်ရွာကိုဝင်ရောက်လာတာကြောင့်ဒေသခံတွေတင်းရှောင်နေကြရသလိုကျေးရွာနေအိမ်ကပစ္စည်းတွေဖျက်ဆီးခံရတာတွေရှိကြောင်းအင်းတော်ဒေသခံသူကပြောပါဗ
ျ။မနေ့ကတော့ဝင်သွားတယ်ခင်ဗျာ။အလဲစိတ်ကနားအလဲစိတ်ကုန်ဆောင်ပြရတာခင်ဗျာ1000ကျော်လောက်ပဲရှိမယ်ခင်ဗျာပတ်ဆံရှိမယ်ထင်တဲ့အိမ်တွေကိုမွေနောက်ပြီးတော့သူတို့ရကျင်တာအကုန်ယူရတာပေါ့ဗျာဆန်ကယ်တို့ဘာလို့ကတော့မိချို့ထားရတာပေါ့တော့ဟိုဆန်ကယ်တုံးကြီးဟုတ်ကဲ့ခင်ဗျာယူရတော့မိချို့ဘူးခင်ဗျာအဲ့လိုဆန်ကယ်တို့ဘာလို့လဲမိချို့ထားတာခင်ဗျာ
စစ်ကောင်စီစစ်ကြောင်းဟာအင်အား900ကျော်လောက်ရှိပြီးညနေပိုင်းမှာမဲဆာကိုပြန်သွားခဲ့ပါတယ်စကိုင်းတိုင်းအင်းတော်နဲ့ဝန်တို့မျိုးနယ်တွေကအခြေရတွေထွက်ပြေးတင်းချောင်နေရတာနဲ့ပတ်သက်ပြီးစကိုင်းတိုင်းဒေသကြီးအစိုးရအဖွဲ့ကလူမှုရေးဝန်ကြီးဦးဝေးလိုင်ကိုဆက်သွယ်မေးမြန်းရမှာတော့သူကအခုလိုပြန်လည်ဖြေကြပါဗျ
။ပြီးသွားတဲ့ကိစ္စတွေဆိုရင်တော့ကျွန်တော်တို့ပြန်ကြည့်ကြပါတော့။လက်တော်ဖြစ်နေတဲ့ကိစ္စတွေဆိုရင်တော့သတင်းနဲ့ပတ်သက်တဲ့လုပ်ငန်းလုပ်တဲ့ဌာနမဟုတ်တဲ့အခါကျတော့အချက်နဲ့နောက်ကျတာဖြစ်နိုင်ပါတယ်။အခုမရှိတော့တဲ့ကိစ္စတော့ကျွန်တော်တကယ်မသိဘူး။ဒါပေမဲ့တကယ်မြေမှာဖြစ်နေတာဆိုရင်လည်းအစိုးရစစ်ကြောင်းကလို့သတိတာသဘောမပြေပါဘူး။
ဇူလိုင်လ10ရက်နေ့ကမဲဆာရဲစခန်းကို KIA နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးစစ်ကောင်စီတပ်ရဲနဲ့ပြူစော်သည့်30လောက်တိုက်ဆုံကြောင်းဒေသခံ PDF အဖွဲ့ကသတင်းထုတ်ပြန်ထားပါဗျ။စစ်ကောင်စီဘက်ကတော့လုံခြုံရေးတပ်ဖွဲ့ဝင်3ဦးထိခိုက်ဒဏ်ရာရရှိခဲ့ကြောင်းသတင်းထုတ်ပြန်ခဲ့ပါဗျ။ဒီတိုက်ခိုက်မှုဖြစ်ပွားပြီးနောက်မဲဆာရွာနဲ့တမိုင်ကျော်ဝေးတဲ့အလဲစိတ်ကိုစစ်ကောင်စီစစ်ကြောင်းကဝင်ရောက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။